2019ခုနှစ်အခြေခံဥပဒေပြင်ဆင်ရေးကိုလူမှုအတွက်တကယ်တမ်းအကျိုးရှိမဲ့နည်းလမ်းနဲ့ပြင်ဆင်ဖို့ကြိုးစားသွားမယ်လို့ပြည်သူ့ပါတီဥက္ကဋ္ဌဦးကိုကိုကြီးကပြောကြားလိုက်ပါတယ်
ကျွန်တော်တို့အစ်မတို့ရောက်တဲ့အခါမှာပြောပြရအောင်။ဟုတ်ကော၊လက်တွေ့ကျကျပြောင်းတဲ့အခါမျိုးတွေလူလုံးနဲ့ဆိုတာကနိုင်ငံကြီးရောက်တာပြည်ပြည်သားတို့ကျွန်တော်တို့ကျင်းပါတယ်။ဆောရလည်းမလို့ကျွန်တော်တို့ကဒီအရုပ်ဒီလိုသက်သက်လောက်ပြောနေတာတဲ့။လက်တွေ့ဒီဖွဲ့စည်းပုံနဲ့ပေါင်းတဲ့ကနေပြောအမြင့်အားဆုံးပြည်သူတွေအတွက်အဲ့ဒီဒုတိယဘက်ကဘာတွေတော်နေတယ်လဲ။ဒါတွေကျွန်တော်တို့ကိုဘယ်လိုလုပ်လို့ရလဲ။ဒီလားချက်
ကျွန်တော်ပြောမှာတနင်္ဂနွေနေ့ကလုပ်တဲ့ပါတီဗဟိုဌာနချုပ်ရုံးကန့်ဖွင့်နှစ်ပွဲအတွင်းမှာဥက္ကုကြီးကအဲ့ဒီလိုပြောသွားတာပါတခြားနိုင်ငံရေးပါတီတွေနဲ့မဟာမိတ်ဆက်ဆံရေးကိုလူကြားကားယုံလောက်လုပ်တာမျိုးမဟုတ်ဘဲလက်တွေ့လုပ်သွားမယ်လို့လည်းပါတီခေါင်းဆောင်တွေကပြောပါတယ်ပြည်သူ့ပါတီကိုဥက္ကဋ္ဌဥက္ကုကြီးဒီဥက္ကဋ္ဌဦးမင်းစရာအထွေထွေအတွေ့အကြုံအဖြစ်ဦးရဲနိုင်အောင်တို့အပါအဝင်ဗဟိုအလုံးမှုဆောင်ကော်မတီဝင်22ဦးနဲ့ဖွဲ့စည်းထားတာဖြစ်ပြီးတော့88မျိုးဆက်ကျောင်းသားခေါင်းဆောင်အများစုပါဝင်ပါတယ်ဒါပေမဲ့ဦးမင်းကိုနိုင်နဲ့ဦးကျော်မင်းယူခေါ်ကိုချင်းမီတို့မပါဝင်သလိုပါတီရုံးခန်းဖွင့်ပွဲကိုလည်းဆက်ရောက်ခဲ့ခြင်းမရှိပါဘူးရှင်